NRA အစိုးရတည်လက်ထက်မှာကျင်းပတဲ့နှစ်ပေါင်း80ပြည့်အာဇာနီနေ့အထိမ်းအမှတ်ဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်များယုံတွေကတမိုင်းဝင်အစည်းအဝေးခန်းမကိုအများပြည်သူလေ့လာနိုင်အောင်ပထမဆုံးအကြိမ်ဖွင့်လှစ်ပေးခဲ့ပါတယ်။ဒါအပြင်ရန်ကုန်မြို့တစ်ခုတည်းမှာသာမကဘဲတခြားမြို့နယ်တွေမှာလည်းအာဇာနီနေ့အခမ်းအနားတွေကိုကြဲကြဲပြန့်ပြန့်ကျင်းပခဲ့ကြတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်။
အာဇာနီခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်လည်းဖြစ်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတာနှစ်ပေါင်း80ပြည့်အထိမ်းအမှတ်လည်းဖြစ်တဲ့ဒီနှစ်မှာအာဇာနီနေ့အခမ်းအနားတွေကိုအရင်နှစ်တွေကနဲ့မတူဘဲကျင်းပခဲ့ပါတယ်1948ခုနှစ်ဇူလိုင်19မှာကြာဆုံးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့အမတ်တရားပစ္စည်းတွေနဲ့လှုပ်ကြံခံခဲ့ရတဲ့အစည်းအဝေးခန်းမကိုပထမဆုံးအကြိမ်ဖွင့်လှစ်ပြသထားပါတယ်။တမိုင်းဝင်အတွင်းဝင်များရှုံးအတွင်းအများပြည်သူလေ့လာနိုင်တဲ့အကြောင်းနဲ့ပတ်သက်လို့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီကဒေါက်တန်းမြင့်အောင်ကအခုလိုပြောပါတယ
်။အခုပထမဦးဆုံးဝင်မှာကလွှတ်တော်ပေါ့နော်။ဒီလွှတ်တော်ဟိုအဆောက်အုံနေရပေါ့ဒီလွှတ်တော်ကိုကြည့်မယ်ပြီးလို့ရှိရင်ဟိုအပေါ်တက်သွားတဲ့အခါမှာဘုချုပ်တို့ကြဆုံးခဲ့တဲ့ဟိုပေါ့နော်ဒီအထိတ်မှကပိနက်အစည်းအဝေးခန်းရှိမယ်အဲ့ဒီမှာကြည်တင်ထားတဲ့ကလထိုင်လေးတွေလည်းတွေ့ရမှာဖြစ်တယ်နောက်တစ်ခါဒီဟို10မိနစ်ခွဲစား10မိနစ်ခွဲစရာဟိုဗီဒီယိုလေးလည်းပြမယ်
အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနီနေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလို့ရှိပါတယ်။ဒီနှစ်80ပြည့်နှစ်မှာတော့လက်ရှိအစိုးရကအာဇာနီနေ့အပါအဝင်3ရက်တာလေ့လာနိုင်အောင်ဖွင့်လှစ်တော့မှာပါ။ဒါအပြင်အဆောက်အုံတွင်သမိုင်းဝင်ဖြစ်ရက်တွေကိုပါပထမဆုံးအကြိမ်ခင်းကျင်းပြသထားတာကြောင့်လာရောက်ကြည့်ရှုသူတွေများလာပြီးအဲ့ဒီထဲမှာအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်
။ပပရဲ့ပစ္စည်းတွေကိုတွေ့တဲ့အခါကျတော့ပေါ့လေဝင်လဲဝင်ဝင်နေတယ်ပေါ့နော်တွေ့ရတာဝင်လဲဝင်တာတယ်ပေါ့ပပရဲ့ဟိုဟာပစ္စည်းပစ္စည်းတွေပေါ့နော်လှုပ်ဆောင်ချက်တွေကိုတွေ့တဲ့အတွက်ကြောင့်မလို့တော့ဝင်တာဝင်နေဖြစ်သွားတယ်ပေါ့နော
်ဒါကတော့အာဇာနီခေါင်းဆောင်ကြီးမန်ပါခိုင်ရဲ့တမိအငယ်ဆုံးနမ်ခင်ထေးရီခိုင်ပြောပြသွားတာပါဒါအပြင်အတွင်းဝင်များရှုံးကိုပထမဆုံးအကြိမ်လာရောက်လေ့လာဖြစ်တဲ့လူငယ်တဦးမဆောစုပြည့်ကိုကလည်းအာဇာနီနေ့နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ
်တကယ်လို့လေတမိုင်းဝင်နဲ့တမိုင်းဟိုပစ္စည်းတွေဆိုတော့လေတကယ်အပြင်မှာလည်းဘယ်မှမမြင်ဘူးဒီမှာပဲပထမအောင်ဆုံးမြင်မှုရတဲ့အတွက်စိတ်ထဲမှာတကယ်ဟိုဝမ်းနဲ့မိရဲ့ဖလှက်ပြီးတော့ဝမ်းနဲ့မိရဲ့ခုနကတော့ဟို10:39မှာအော်အော်ဆွဲပြီးတော့နောက်ကားတွေလည်းဟွန်းတီးရဲ့အခါမှာလည်းလေတကယ်ဟိုမျက်ရည်ပါကိုကြမိရဲ့အရန်ဟိုဝမ်းနဲ့မိရဲ့ဟုတ်
80ပြည့်အာဇာနီနေ့အခမ်းအနားကိုအာဇာနီဘိမ့်မှန်မှာနိုင်ငံတော်အစ်စ်နဲ့ကျင်းပတာဖြစ်ပြီးဒုတိယသမ္မတတပ်မတော်ကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌတွေနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အရင်နှစ်တွေကလိုပဲဒေါအောင်ဆန်းစုကြည်အပါအဝင်အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေလည်းလာရောက်ကြရောပြုခဲ့ကြတာပါ။လက်ရှိအစိုးရတက်လက်ထံမှာအာဇာနီခေါင်းဆောင်ကြီးတွေစူးစမ်းခဲ့တဲ့အတိုင်းအမျိုးသားညီညွတ်ရေးရရှိဖို့မျှော်လင့်မိတယ်လို့နမ်ခင်ထေးရီခိုင်ကပြောပါတယ်
။ပပရှိစဉ်ကာလတုန်းကတော့ပေါ်လေဒီကရင်ပမာချစ်ချီရေကိုပပအရန်အလေးထားတယ်လေအဲ့ဒါကြောင့်မလို့ခုနောက်ဟာပေါ်လေနောက်ဆက်လက်ပြီးတော့လောက်ဆောင်တဲ့ခါမှာဘုံချုပ်တို့ပပတို့မျှော်မှန်းတယ်ပေါ့နော်ဟိုဟာတိုင်းရင်သားစည်းလုံးညီညွတ်မှုပေါ်လေအတွန့်ရှည်ပြီးတော့ပေါ်လေဟိုတိုင်းပြည်မှာအကောင်းဆုံးလောက်ဆောင်သွားနိုင်ပါစေလို့တော့ဆုတောင်းပေးပါတယ်
အစိုးရအဆက်ဆက်လက်ထက်ဇူလိုင်19ရက်နေ့အာဇာနီနေ့အခမ်းအနားကိုနှစ်စဉ်ကျင်းပလာတာအခုဆိုရင်80ပြည့်ရှိလာခဲ့ပါပြီ။နှစ်စဉ်ဒီနေ့နီလာတိုင်းနိုင်ငံပိုင်သတင်းစာတွေမှာဗိုလ်ချုပ်အောင်ဆန်းရဲ့မိကွန်းနေတဲ့ကအုပ်ချုပ်သူတို့စိတ်ကြိုက်မိကွန်းတချို့ကိုကောက်နှုတ်ဖော်ပြလို့ရှိပါတယ်။အခုဗိုလ်ချုပ်အောင်ဆန်းရဲ့သမီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာလည်းအာဇာနီနေ့အခမ်းအနားကိုနိုင်ငံတော်အဆင့်ကျင်းပပြီးရန်ကုန်မြို့အပါအဝင်မြို့ကြီးတော်တော်များများမှာအခမ်းအနားတွေကြေကြေပြတ်ပြတ်လှုပ်ဆောင်နေတာပါ။ဒါပေမဲ့လို့ဗိုလ်ချုပ်အောင်ဆန်းချမှတ်ခဲ့တဲ့လမ်းစဉ်တွေအာဇာနီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့တဲ့လွတ်လပ်ရေးမျှော်မှန်းချက်တွေပြေပါပြီလားဆိုတာကတော့မေးခွန်းထုတ်เสียပါအစိုးရအဆက်ဆက်လက်ထက်ဘလိုပဲမူပြောင်ပြောင်လူလူကတော့အာဇာနီနေ့ရောက်တိုင်းအာဇာနီနေ့အခမ်းအနားတွေကိုပုံစံအမျိုးမျိုးနဲ့ကျင်းပလေ့ရှိကြပါတယ်ခင်ဗျာ